ကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့ American နဲ့တရုတ်တို့ကြားဒေါ်လာဘီလီယံပေါင်းရမ်းနဲ့ချေပြီးအပြန်အခွန်တွေတိုးကောက်ဖို့အတွက်ချင်းချောက်မှုတွေနဲ့တောင်မတင်ရင်းမကျဖြစ်နေမှုကိုအဖြေတစ်ခုရှိလာမှာဖြစ်ကြောင်း American သမ္မတဒေါ်နယ်ထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။ American သမ္မတကဒဏ်ရာအချက်အလက်တွေထုတ်မပြောပေမဲ့တရုတ်ဟာသူ့ရဲ့ကုန်သွယ်ဆိုင်အတားအဆီးတွေကိုဖယ်ရှားပေးလိမ့်မယ်လို့ပြောတယ်လို့ဘာကြောင့်လဲဆိုတော့ဒါကမှန်ကန်တဲ့လုပ်ရဖြစ်တဲ့အတွက်လုပ်မှာဖြစ်ကြောင်းပြောပါတယ်။အခွန်ကောက်တာဟာအပြန်အလှန်အပေးယူသဘောမျိုးဖြစ်ပြီးဉာဏ်ပညာအခြေပြုပစ္စည်းမူဝိုင်းခွင့်နဲ့ပတ်သက်ပြီးသဘောတူညီချက်တွေလှုပ်လာနိုင်ကြောင်းနဲ့ဒါဟာနိုင်ငံစလုံးအတွက်တိတ်ကောင်းတဲ့အနာဂတ်ဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်တရုတ်သမ္မတရှီကျင်ပင်နဲ့သူဟာကုန်သွယ်ရေးမှာအငင်းပွားမှုတွေဘယ်လောက်ပဲရှိရှိအမြဲတမ်းမိတ်ဆွေဖြစ်နေမယ်လို့ပြောပါတယ်။ American နဲ့တရုတ်တို့ကြားအပြန်အလှန်ချင်းချောက်မှုတွေကလည်းမကြသေးခင်ရပ်ပိုင်းတွေတွင်ကမ္ဘာတလောအစုရှယ်ယာဈေးတွေကမောက်ကမဖြစ်ခဲ့ရတယ်လို့ stock share အညွှန်းကိန်းတွေလည်းရာနဲ့ချီပြီးအတက်ကျဖြစ်ခဲ့တာပါ။တရုတ်သွင်းကုန်ဒေါ်လာဘီလီယံ50ဖို့အတွက်အခွန်တုံးကောက်မယ်လို့ပြောချိန်ကစပြီးထိကိုက်နေတဲ့ဈေးကွက်ဟာနောက်ထပ်ဘီလီယံ100ဖို့လောက်ပေါ်မှာသွင်းကုန်အခွန်တိုးကောက်ခံမယ်လို့သမ္မတထရမ့်ချိန်ချောက်ခဲ့တဲ့နောက် American အစုရှယ်ယာဈေးကတောက်ချန်နေမှာနှစ်ရာခိုင်နှုန်းကျော်ကျော်ကျဆင်းပါတယ်။တရုတ်ဘက်ကလည်း American ရဲ့သွင်းကုန်တွေပေါ်အလားတူတုံ့ပြန်မယ်လို့ချိန်ချောက်ခဲ့တာဖြစ်ပါတယ်။